မြန်မာနဲ့နယ်စပ်လုံခြုံရေးပူးပေါင်းမှုအပါအဝင်ကုန်သွယ်ရေးပြန်စနိုင်မှုအတွက်တရုတ်နိုင်ငံယူနန်ပြည်နယ်အုပ်ချုပ်ရေးမှုမစ္စတာဝမ်ယူပုံနဲ့တန်တမန်အဖွဲ့ဟာဖေဖော်ဝါရီလ20ရက်နေ့ကမြန်မာစစ်ကောင်းဆောင်နဲ့တွေ့ဆုံခဲ့ပါတယ်။ဒီလိုတွေ့ဆုံနာမှာယူနန်ပြည်နယ်ဘက်ကဒီပညာအကူအညီတွေလမ်းတီဆောက်ရေးတွေလျှက်စစ်ထုတ်လုပ်ရေးလဲယာဆိုင်ပြုတ်ရေးစတဲ့ကဏ ုပ်ပေးနိုင်တဲ့အခြေအနေမှာမရှိသေးဘူးလို့မူဆယ်မြို့ကုံတယ်တွေကပြောပါတယ်။အထူးသဖြင့်နယ်မြေစိုးမိုးထားတဲ့တိုင်းရင်းသားနဲ့ကုံတယ်ရေးကရတဲ့အချိုးအမြက်ကိုဘလို့ညှိနှိုင်းပြီးလောက်ကြမယ်ဆိုတာမသိရတဲ့အကြောင်းရှမ်းပြည်နယ်မြောက်ပိုင်းကကုံတယ်တူကဗီအိုကိုအခုလိုပြောပါတယ
်။ဟိုမူဆယ်ကနေပြီးတော့လို့ဆက်နေတယ်လို့ပုဂံအဖွဲ့ရှိတဲ့ပလောင်ရှိတဲ့အေအေရှိတဲ့တချီရှိတဲ့ဟိုတမတော်ရှိနေလမ်းရှိရဆွဲလာရတော့မှဟိုအရင်လိုတော့ပြန်ဖြစ်ဖို့တော့မဖြစ်နိုင်ဘူးပေါ့နော်။ဒီလိုမျိုးတွေနောက်ပြီးဟိုမလုံတင်ငါမှုတွေအများကြီးဆက်လာနိုင်ကြလို့ဒါနဲ့ဒီနယ်ပြည်နယ်ဟုတ်တယ်ကွာလေပြေဆုံးနေနိုင်တယ်ဆိုတော့အဲ့ဒီကလာတိတ်တော့အဓိကအနေနဲ့ပြရငါမှန်ရစူပေါင်းဖက်ဆင်းဖြစ်လာတယ်အခေါ်တော့မတော်တာပဲတကယ်ကြီးဒါရီကဟိုမဖြစ်နိုင်ဆိုတာမဖြစ်နိုင်တယ်ဖြစ်နိုင်လို့လည်းသိတော့မလို့ဖြစ်တာပဲနော်
တေယုန်နယ်ဇက်ကမန်စီမြို့ကိုကချင် KIA နဲ့ပူးပေါင်းတပ်ဖွဲ့တွေကတင်းလာနေကတိမ့်ပိုက်လိုက်ပါတယ်အလားတူပဲရှမ်းပြည်နယ်မြောက်ပိုင်းကပန်ဆိုင်မူဆယ်တရ9မိုင်ကျင်းစန်းကြော့စတဲ့ကုံတွယ်ရေးအချက်ကျကြတဲ့နေရာတွေကိုလည်းဒီနောက်မှာမိအဖွဲ့တွေကတိမ့်ပိုက်ထားတာပါဒီကျင်းစန်းကြော့နယ်စပ်ကိတ်ကကာကြီးဝင်းနယ်ကို2023ခုနှစ်နိုဝင်ဘာလ23ရက်ကလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့ပြီးကုန်ကားအများပြားမီးလောင်ခဲ့ပါတယ်ကုန်ကားယာနဲ့ချီပြီးအဲ့ဒီဝင်းနယ်မှာပိတ်မိနေခဲ့တာပါဒီပိတ်မိနေတဲ့ကားတွေကိုကိုကန့်တပ်ဖွဲ့ကဒီရက်ပိုင်းထဲမှာပြန်ပြီးထုတ်ပေးနေပါတယ်နယ်စပ်ကုန်သွယ်ရေးကိုမြန်မြန်ပြန်ဆကျင်တဲ့အကြောင်းတရုတ်ဘက်ကပြောနေပေမဲ့စစ်ကောင်စီကတော့ဒီလိုအခြေအနေမှာပြန်ဖွင့်ခြင်းပုံမရသေးတဲ့အကြောင်းကုန်စည်ပို့ဆောင်ရေးလုပ်ငန်းရှင်တချို့ကခံမှန်းပြောဆိုကြပါတယ်။ဒါနဲ့ပတ်သက်လို့ကုန်စည်ပို့ဆောင်ရေးလုပ်ငန်းရှင်တူကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
။ဒီနေ့မနေ့မန္တလေးမှာရောက်တော့အဲမန္တလေးကကားဆရာတွေကတော့ဟိုဘက်မှာကားတွေအများကြီးချန်နေသေးတယ်ဆိုတာတွေကိုပြောပါတယ်။ကျွန်တော်ကတော့မသိပါဘူးယား။ဖွင့်လိုက်မယ်ဖွင့်လိုက်မယ်လို့ပြောတာတွေကကြားခဲ့တယ်။ကျွန်တော်ကြားသိရဟာကတော့တရုတ်ဘက်ကဖွင့်ရင်လည်းဗမာဘက်ကမဖွင့်ရင်လည်းသဘောမျိုးတွေဆိုချင်တာပဲ။
အခုလက်ရှိမှာတော့မြန်မာကနေတရုတ်ကိုသွားတဲ့မဆိုးတလောက်ကုန်စည်တွေကကချင်ပြည်နယ်ဗမော်လွယ်ကျယ်လမ်းကိုအားထားပြီးသွားနေရပါတယ်။မိုင်းလာနယ်စပ်ကိတ်ကနေလည်းတရုတ်ကိုသွားကြတယ်ဆိုပေမဲ့ကုန်ကြစရိတ်များတယ်လို့ကုန်စည်ပို့ဆောင်ရေးလုပ်ငန်းရှင်တွေကပြောဆိုကြပါတယ်ခင်ဗျာ။